မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းအတွက်အမေရိကန်ဆိုရကနောက်ထပ်ဒေါ်လာ3,000အကူအညီပေးသွားမယ်လို့အမေရိကန်သံရုံးကဒီနေ့မှသတင်းထုတ်ပြန်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့ February လကစပြီးမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါတိုက်ဖျက်ရေးအတွက်အမေရိကန်ကပေးတဲ့အကူအညီစုစုပေါင်းဟာအမေရိကန်ဒေါ်လာ16,000,000,000ရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ပေးလိုက်တဲ့အကူအညီတွေကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကပေးတာဖြစ်ပြီးထိခိုက်ခံစားလွယ်ပြည်သူတွေနဲ့ပဋိပက္ခဖြစ်နေတဲ့ဒေသကလူတွေကြားမှာရောဂါကူးစက်မှုတွေမပြန့်နှံ့အောင်ထိန်းချုပ်နိုင်ဖို့လူသားချင်းစာနာတဲ့အကူအညီဖြစ်နေပေးတာဖြစ်တယ်လို့ပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံမှာရှိတဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်ပေးတာဖြစ်ပြီးမြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ရေးအတွက်အမေရိကန်အစိုးရကပေးတာဟာ16,000,000,000လောက်ရှိဖြစ်ကြောင်းအင်္ဂန်ဝန်ကျမရေကနာထူးတက်ကောင်းမွန်လာစေဖို့ရေရှည်ပူပေါင်းဆောင်ရွက်မှုကိုအားဖြည့်တာဖြစ်ကြောင်းနဲ့ဒီအကူအညီတွေကိုပဋိပက္ခဖြစ်နေတဲ့ဒေသကလူမှုအတိုင်းဝန်းနေပါဝင်နိုင်ငံတော်ကလူတန်ပေါင်းများစွာကိုပေးသွားမှာဖြစ်တယ်လို့အမေရိကန်တန်ရုံးရတန်ရုံးရာကြီးတာဝန်ခံ George Sibley ကပြောပါတယ်အခုပေးတဲ့အကူအညီဟာကျမရေကနာမှာအမေရိကန်ဒေါ်လာ186သန်းအပါဝင်လွန်ခဲ့တဲ့နှစ်20အတွင်းမြန်မာနိုင်ငံမှာကာလရှည်ကြာအကူအညီနဲ့ပေးအပ်ခဲ့မှုစုစုပေါင်းဒေါ်လာ 1.3 ဘီလီယံအပြင်COVID-19 ကာယောဂါတိုက်ဖျက်ရေးအတွက်ထပ်ပြီးပေးတာဖြစ်တယ်လို့ George Sibley ကပြောပါရခင်ဗျာ။